သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှိမြောက်ဇူလိုင်လ9ရက်ဗုဒ္ဓနေ့အတွက် SPS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများအတွုံုံထိန်ထားရန် Reserve Bank ကဆုံးဖြတ်ချက်ချဘန်ဒါယီမူ Jim Chalmers က Reserve Bank ရဲ့အတွုံုံ 3.85 ရာခိုင်နှုန်းကိုထိန်ထားရန်ဆုံးဖြတ်ချက်သည် Australian သံမောင်းများစွာမျှော်လင့်နေတဲ့ရလမဟုတ်ကြောင်းဇူလိုင်လ9ရက်နေ့ကပြောဆိုလိုက်ပါတယ်။ဈေးကွက်များနဲ့စီးပွားရေးပညာရှင်အများစုသည်ဇူလိုင်လတွင်တရားအတွုံုံကို short ချရန်ညှော်လင့်ထားသော်လည်း RBA ကဆက်လက်မလုံဆောင်မီငွေကြေးဖောင်းပွားမှုရောပါသွားကြောင်းကိုအထောက်ထားများပုံမလိုအပ်တယ်လို့ပြောဆိုပါတယ်။အာသင်စရာဆုံးဖြတ်ချက်သည်ရုံးကန်နေရသောလက်လီရောင်းချသူများမှလူနေမှုစရိတ်သက်သာမှုကိုညှော်လင့်နေသော mortgage holder များအထိအများအပြားကိုစိတ်ပျက်စေခဲ့တယ်လို့ဆိုပါတယ်။ Mr. Chalmers သည်အဆိုပါဆုံးဖြတ်ချက်ကိုအမှားဟုခေါ်ဆိုခြင်းကိုရှောင်ရှားခဲ့သော်လည်း RBA ဘုတ်အဖွဲ့ဝင်ကိုမသုံးသည်အတွုံနှုံးကိုရပ်ဆိုင်းထားမှုကိုဆန့်ကျင်ခဲ့ပြီးအတွင်ပိုင်းကွဲပြားမှုကိုအချက်ပြခဲ့ကြောင်း၎င်းကမြေမောင်းထိုးပြသွားပါတယ်။ Northern Territory ရဲချုပ်ကရဲတပ်ဖွဲ့ထဲမှလူမျိုးရေးခွဲခြားမှုကိုဝန်ခံ Northern Territory ရဲ့ထိပ်တန်းရဲအရာရှိကလူမျိုးရေးခွဲခြားမှုအား၎င်းရဲ့တပ်ဖွဲ့ဝင်တွင်မှရင်ဆိုင်နေရတယ်လို့ဝန်ခံထားပြီးဌာနေဆယ်ကျော်သက်တူကိုသတ်ဖြတ်ခြင်းမှတရေသည့်လှုပ်ပေးခြင်းခံရတဲ့အရာရှိဟောင်းသည်လူမျိုးရေးခွဲခြားမှုမရှိကြောင်း၎င်းကပြောဆိုထားပါသည်။၎င်းရဲ့ရှေ့နေမှထုတ်ပြန်သောချိန်ညာချက်မှာမစ္စတာရော့ဖီသည်2019ခုနှစ်နိုဝင်ဘာလ9ရက်နေ့တွင်၎င်းရဲ့အပြုမူနှင့်ပတ်သက်တဲ့တွေးရှိချက်များအပြားကိုလက်မခံကြောင်းပြောဆိုလိုက်ပါသည်။သို့သောယာယီရဲမင်းကြီးမယ်ရင်ဒိုးလ်ကသူသည်စုံစမ်းစစ်ဆေးခြင်းမှာအကြံပြုချက်၁၈ချက်ကိုအလေးနဲ့ထားပြီးစဉ်းစားမှဖြစ်ပြီးတုံ့ပြန်မှုသည်ခံမြင်နိုင်ရမှဖြစ်ပြီးအဓိပ္ပာယ်ရှိရမယ်လို့ပြောဆိုလိုက်ပါတယ်။ Commissioner သည်ယခုလုံဆောင်နေသော Culture Reform များကိုထောက်ပြခဲ့ပြီးအလို့အများစုကို Lenny Liddell မှဦးဆောင်ရရှိတယ်လို့ပြောဆိုသွားပါတယ်။ကဘာကြီးအတွက်အကရစ်မလိုခြင်းဟု Trump ကိုရည်ညွှန်းပြီး Brazil သမ္မတကပြောဆိုကဘာကြီးအတွက်အကရစ်မလိုခြင်းဘူးလို့ American သမ္မတ Donald Trump ကိုရည်ညွှန်းပြီးတော့ Brazil သမ္မတ Luis Inácio Lula da Silva ကပြောကြားလိုက်ပါတယ်။ American စံချိန်ရေးသမားတွေဖြစ်တဲ့ BRIC အဖွဲ့ဝင်နိုင်ငံတွေကိုထပ်တိုးစည်းချက်ခွန်ကောက်မယ်လို့ American သမ္မတ Donald Trump ကချိန်ချောက်ထားပါတယ်။ဟဲ့ဒီပေါ်မှာ BRIC ထိပ်သီးဆွေးနွေးပွဲကိုအရှင်းအဖြစ်လက်ခံကျင်းပနေတဲ့ဘရာဇီးလ်သမ္မတလူလာကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ကဘာကြီးကပြောင်းလဲသွားပါပြီ။ကျွန်ုပ်တို့အကရစ်တယောက်မလိုချင်ပါဘူးလို့ဘရာဇီးလ်သမ္မတကထိပ်သီးဆွေးနွေးပွဲအပြီးမှာသတင်းထောက်တွေကိုပြောဆိုလိုက်ပါတယ်။ BRIC နိုင်ငံတွေဟာကဘာကုန်သွယ်ရေးမှာ American Dollar ရဲ့အခမ်းကဏ္ဍကိုထိခိုက်အောင်လုပ်ရင်တရားရာဂိုင်းတော့စီချက်ကွန်ကောက်မယ်လို့လဲထရမ့်ကဖေဗရူလာထဲမှာသတိပေးထားပါတယ်။ဘရာဇီးလ်သမ္မတကတော့ BRIC အဖွဲ့ဝင်တွေအတွက်ဘုံငွေချေးတစ်ခုထုတ်မလားဆိုတဲ့အယူဆကိုပယ်ချခဲ့ပါတယ်။ဒါပေမဲ့ကမ္ဘာကုန်သွယ်ရေးအတွက်ဒေါ်လာအစားတခြားနည်းရွေးချယ်စရာတွေလိုအပ်တယ်လို့တော့ပြောဆိုသွားပါတယ်။အာဆီယံလုံခြုံရေးအရမြန်မာစစ်ကောင်ဆောင်နဲ့တွေ့ခဲ့မှုမလေးရှားဝန်ကြီးချုပ်ပြောမြန်မာကောင်ဆောင်နဲ့ပြီးခဲ့တဲ့ဧပြီလတုန်းကဘန်ကောက်မှာတွေ့ဆုံခဲ့တာဟာအာဆီယံရဲ့လုံခြုံရေးအရဆောင်ရွက်ခဲ့တာသာဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါဣဘရာဟင်ကရှင်းလင်းပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာအပြစ်ခတ်ရစဲရေးသေချာခိုင်မာစေဖို့မတ်စတာတုန်းကထိခိုက်ပျက်စီးမှုများခဲ့တဲ့အင်အားဖြင့်ငလျင်ဘေးအတွက်လူသားချင်းစာနာမှုအကူအညီတွေပေးရေးကိုညှိနှိုင်းဆောင်ရွက်ဖို့ရည်ရွယ်ပြီးစစ်ကောင်ဆောင်နဲ့တွေ့ဆုံခဲ့တာလို့ပြောဆိုပါတယ်။မြန်မာစစ်ဆေးညှိနှိုင်းဖို့အာဆီယံကောင်ဆောင်တွေရဲ့ထောက်ခံသဘောတူညီချက်အရလှုပ်ဆောင်ခဲ့တယ်လို့ကာကွယ်တာတွေကိုလည်းမတွေ့ရဘူးလို့ပြောဆိုပါတယ်။စစ်ကောင်ဆောင်နဲ့တွေ့ဆုံမှုဟာအရင်အာဆီယံကျင့်သုံးခဲ့တဲ့အကျိုးဖြစ်ထင်မှုနည်းနည်းပဲရရှိခဲ့တဲ့ထိတွေ့ဆက်ဆံမှုတွေမလုပ်ဖို့မူဝါဒကနေဗျူဟာအရပြောင်းလဲလှုပ်ဆောင်ခဲ့တာလို့အာဆီယံလက်ချဥက္ကဋ္ဌလည်းဖြစ်တဲ့မလေးရှားဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ စစ်ကောင်းဆောင်နဲ့တွေ့ဆုံဆွေးနွေးမှုအပြီးမှာတော့မလေးရှားဝန်ကြီးချုပ်ကအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်ထောင်စုဝန်ကြီးမောင်ဝင်းခိုင်သားနဲ့လည်းဧပြီလ16ရက်နေ့မနေ့ကမိနစ်40ကြာအွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လက်တွေ့မြေပြင်မှာတော့စကိုင်းငလင်ကြီးလှုပ်ခတ်ခဲ့တဲ့မတ်လ28ရက်ကနေဇွန်လ5ရက်အထိစစ်ကောင်စီဟာနိုင်ငံတော်မှာလေကြောင်းဘုံကျဲမှုနဲ့လက်နက်ကြီးတိုက်ခိုက်မှုအချိန်ရေ180ပြုလုပ်ခဲ့ကြောင်း DVB ကစူးစီးထားတဲ့အချက်လက်တွေအရသိရှိရပါတယ်။နေ့စဉ်သတင်းတို့ news လက်များပုံမူချားသိရန် SBS Language Podcast ကိုသွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ